ယူကရိန်းပေါ်ရုရှားရဲ့ကြီးကြပ်တက်တမှုကိုထောက်ပြပြီးဆွေးနွေးငယ်မှာကာကွယ်ရေးအသုံးစိတ်တည်ထောင်တာတွင်တက်မှတ်ဖို့ဝန်ကြီးချုပ်မက်ဒလီနာအန်ဒါဆန်ကတိုက်တွန်းလိုက်ပါတယ်။တိုက်ပြီးကွန်ထရိုးမှုပမာဏ GDP ရဲ့200လောက်အထိတွင်30%အစီအစဉ်ကိုမြင်းမြန်ဆန်းဆန်းအကောင့်ထဲပုံပုံနဲ့ကျန်တာပေးနေမှာပဲတိုက်တွန်းလိုက်တာပါ။တိုက်ပြီးကာကွယ်ရေးစွမ်းရည်ကိုအကြီးအကျယ်ခိုင်မာအကောင့်လုပ်ရမယ်ဆိုတာကိုဆွေးနွေးဆွေးရကပြည်သူတွေနဲ့ကဘာကြီးကိုရှင်းရှင်းလင်းလင်းပြတ်တက်လိုက်တာဖြစ်ကြောင်းလဲစတော့ဟုံးမြို့တော်မှာဒင်းတော့တူကိုဝန်ကြီးချုပ်ကပြောဆိုကြပါရဲ့။ဆွေးနွေးငယ်နေနမိတ်တွင်လူငယ်အခြေအနေတွေတဖြည်းဖြည်းယိုယွန်းလာနေရမှာယူကရိန်းကိုရုရှားကတက်ခိုက်မှုကြောင့်ပိုဆိုးလာရတယ်လို့လည်းပြောဆိုကြတာပါ။ဆွေးနွေးငယ်ရဲ့လက်ရှိကာဝေးအသုံးစရာဒေါ်လာ9.18ဘီလီယံလောက်ရှိပြီး GDP ရဲ့1.3%လောက်ရှိတယ်လို့လည်းဗန်ဒန်ယူဝန်ကြီးမက်ကယ်တန်ပတ်ကဒင်းစာရှင်းလင်းပွဲမှာပြောဆိုကြပါရဲ့။ဝန်ကြီးချုပ်ကတော့ GDP ရဲ့200%အသုံးစိတ်တက်မှတ်ဖို့အစီအစဉ်နဲ့ပတ်သက်လို့အချိန်တိကျမပြောရင်လည်းစနေအတွင်းဖြစ်စေရင်လည်းသဘောမျိုးပြောဆိုကြတာပါ။ကာကွယ်ရေးအသုံးစိတ်တွင်းတဲ့အစီအစဉ်နဲ့အတူလူငယ်တွေစစ်မှုထမ်းမှုပြင်ဆင်ထားတဲ့အကြောင်းလည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။